ရခိုင်ပြည်နယ်မှာရိုဟင်ဂျာတွေပေါ်ကျူးလွန်တဲ့လူခွင့်ရေးချုပ်ဖောက်မှုတွေနဲ့ပတ်သက်လို့စုံစမ်းစစ်ဆေးနေတဲ့ကော်မရှင်ရဲ့ထုတ်ပြန်ချက်ပေါ်လူခွင့်ရေးလှုပ်ရှားသူတွေနဲ့အကဲခတ်တွေရဲ့အမြင်တွေကိုစူးစီးတင်ပြပေးပါမယ်။ကျွန်မမိခါပါ။ရခိုင်ပြည်နယ်ကလူခွင့်ရေးချုပ်ဖောက်မှုတွေနဲ့ပတ်သက်လို့လွတ်လပ်တဲ့စုံစမ်းစစ်ဆေးရေးကော်မရှင် ICOE ရဲ့အပီးသက်အစီရင်ခံစာအနေနဲ့ပြည်ထောင်စု၈နေချုပ်ရုံးကထုတ်ပြန်ရမှာအမှုပေါင်း100ကျော်ကိုတွေ့ရှိခဲ့တဲ့အကြောင်းဖော်ပြခဲ့တာပါ။စုံစမ်းရေးအဖွဲ့ကတွရှိခဲ့တဲ့အမှုတွေထဲမှာတော့အများစုဟာ ARSA ရိုဟင်ဂျာအဖွဲ့ရဲ့လက်ချက်ဖြစ်ကြောင်းနဲ့ကြံအမှုတွေကိုတော့နေသားဆောင်တပ်ဖွဲ့တွေနဲ့ဒေသခံတွေကျူးလွန်ခဲ့တာဖြစ်တဲ့အကြောင်းဖော်ပြထားပါတယ်။ဒါပေမဲ့လည်းကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းအဝိုင်းကစွပ်စွဲထားသလိုတပ်မတော်ကကျူးလွန်တဲ့လုပ်ရက်တွေပါဝင်ထားတာတော့မတွေ့ရပါဘူး။လူခွင့်ရေးလှုပ်ရှားတဲ့အဖွဲ့တစ်ခုဖြစ်တဲ့ညီမြချင်းမြမအမှုဆောင်ဒါရိုက်တာဦးအောင်မျိုးမင်းကတော့စုံစမ်းရေးအဖွဲ့ရဲ့တွေးရှိချက်တွေဟာနိုင်ငံတကာအတိုင်းအဝိုင်းအတွက်ကျေနပ်လောက်စရာမဖြစ်နိုင်ဘူးလို့သုံးသပ်လိုက်ပါတယ်
။ဟုတ်ကျွန်တော်တို့ရဲ့တွေးရှိချက်ဆိုလို့ရှိရင်တပ်မတော်ဘိုင်းကလည်းကျူးလွန်နေဆိုတဲ့ချက်တွေရှိနေတယ်။ဒါကိုမတွေ့တာလားဒါမှမဟုတ်ရှင်ဒါကိုမကင်တွေ့တာလားဒါမှမဟုတ်ရှင်မဖော်ပြတာလားဒီဟာကိုကျွန်တော်တို့မေးစရာမေးခွန်းဖြစ်လာပါတယ်။အဲ့တော့စုံစမ်းစစ်ဆေးမှုလုပ်မယ်ဆိုရင်ဟိုကျူးလွန်နေမှုတွေအားလုံးကိုကျွန်တော်တို့ကစုံလန်းစစ်ဆေးပြီးတော့ဒါနဲ့ပတ်သက်ပြီးတော့ပြည်ပြည်စုံစုံလုံးတော့ပေါ်ပြထားမှုအချက်ကပထမဆုံးတွေ့ရှိရတဲ့ချက်အဲ့ဒီမှာအားနည်းတယ်လို့ပြောလို့ရပါတယ်ခင်ဗျာတကယ်လို့ဒီမှာကျူးလွန်တဲ့သူတွေကနာမည်လည်းပေါ်ပြခံမထီဘူးတစ်ချိန်တည်းမှာအပြစ်ပေးအရေးယူမှုတွေဟိုတာဝန်ယူပြီးတော့တည်တည်ကြကြအပြစ်ပေးခံရမယ်တရားဥပဒေပေါင်းတင်ရောက်ရှိမယ်ဆိုတဲ့အချက်မျိုးအာမမခံနိုင်ခြင်းတော့ဒီကိစ္စတစ်ခုကဘလောက်မှထိရောက်သောကာကွယ်မှုဖြစ်မှာမဟုတ်ဘူးခင်ဗျာ
ရှင်းနေကြုံယုံထုတ်ပြန်ချက်ထဲမှာကော်မရှင်ရဲ့အစီရင်ခံစာအရဖြစ်စဉ်73ခုမှာ ARSA နဲ့အလိုတူပူးပေါင်းပါဝင်သူများကျူးလွန်မှု89ခုနေကြားဆောင်ရဲတပ်ဖွဲ့ဝင်များကျူးလွန်မှု23ခုနဲ့ဒေသခံတိုင်းရင်းသားများကျူးလွန်မှု29ခုဘောင်းအေးအေးယူဆောင်ရွက်ရမယ့်အမှုပေါင်းဟာစုစုပေါင်း139ခုရှိခဲ့တယ်လို့ထုတ်ပြန်ထားပါတယ်ဒါပေမဲ့လေရခိုင်ပြည်နယ်မှာဖြစ်ခဲ့တဲ့လူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်ပြီးအပြည်ပြည်ဆိုင်ရာတရားရုံး ICJ မှာမြန်မာနိုင်ငံအမှုရင်ဆိုင်နေရတဲ့အထိနိုင်ငံတကာရဲ့ PR တွေကြုံနေရချိန်မှာဒီထက်မကလက်တွေ့လုပ်ပြဖို့လိုအပ်နေသေးတယ်လို့မြန်မာအရေးလေ့လာသူဒေါက်တာခင်ဇော်ဝင်းကမြင်ပါတယ
်။နိုင်ငံကရုံးကဆွဲထားတဲ့မှုတွေကိုတက်ရောက်ဖို့ကတော့စစ်တော်မျှော်လင့်နေအောင်အခုဖြစ်စင်နေပါရင်တော့သတ်တုံနေနောက်ပြီးတော့ခင်ဗျားရဲ့ witness တွေမရှိဘဲနဲ့ဒါမျိုးရင်းယူရဆိုတာကလက်ခံရတဲ့အကြောင်းတော့မရှိဘူး။နိုင်ငံကလက်ခံရတယ်မထင်ဘူး။ဒီမှာကတော့လုပ်ပြရလိမ့်မယ
်။စုံစမ်းရေးကော်မရှင်အဖွဲ့ရဲ့တွေးရှိချက်မှာဖော်ထုတ်မရတဲ့အမှုတွေရှိနေသေးတယ်လို့ဖော်ပြထားပေမဲ့အသေးစိတ်ကိုတော့ဖော်ပြထားခြင်းမရှိပါဘူး။ထုတ်ပြန်ချက်နဲ့ပတ်သက်လို့ရှင်းရှင်းလင်းလင်းသိနိုင်ဖို့ရှင်းနေချုပ်ရုံးတဲ့ ICOE အဖွဲ့ဝင်တချို့ကိုဆက်သွယ်မေးမြန်းမှုစူးစမ်းခဲ့ပေမဲ့ဖြေကြားမဲ့သူမရှိပါဘူး။ကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းကော်ဖီအာနန်ဦးဆောင်တဲ့ရခိုင်ပြည်နယ်အကြံပေးကော်မရှင်အဖွဲ့ဝင်တဦးဖြစ်တဲ့ဟာဂျီဦးအေးလွင်ကတော့ရခိုင်ပြည်နယ်ကလူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့ဖြေရှင်းရမှာပြဿနာရဲ့ဇင်းမြစ်ကိုဖော်ထုတ်နိုင်ဖို့လိုအပ်တယ်လို့တုံ့သက်ပြောဆိုလိုက်ပါတယ်
။ဒီအာဆာဟာအကြံပေးလက်နက်ကင်တွန်းလာပြီးလုံလောက်အောင်ဘာသာသူကိုအကြောင်းခံပြီးတိုက်တွန်းလဲဆိုတဲ့ကျေးဇူးကျွန်တော်သဘောပေါက်ပါတယ်နောက်တော့ဒီလိုပြင်ပခံမျိုးတွေကခြုံငင်းသွားပဲသိချဆက်ဆက်ရမယ်အဲ့ဒါကပုံအဓိကကြရတယ်လို့ထင်ပါတယ်လူအခွင့်အရေးသမားတွေခေါင်းထဲကိုဒါရောက်ဖို့လိုပါတယ
်ရခိုင်ပြည်နယ်မှာ2019ခုနှစ်တုန်းကလုံခြုံရေးကင်းစက်ခန်းတွေကိုစီးနင်းတိုက်ခိုက်ခဲ့တဲ့ ARSA ရိုဟင်ဂျာအစွန်းရောက်အုပ်စုကိုလိုက်လံရှင်းလင်းရမှာမြမလုံခြုံရေးတပ်ဖွဲ့တွေကကြီးလေးတဲ့လူခွင့်ရေးချိုးဖောက်မှုတွေကျွလွန်ခဲ့တဲ့အကြောင်းကုလသမဂ္ဂနဲ့နိုင်ငံတကာအတိုင်းအဝိုင်းကစွပ်စွဲထားပါတယ်ရိုဟင်ဂျာဆိုတဲ့အတုံးလုံးကိုတော့တရားဝင်အတိအမှတ်မပြုတဲ့မြမအစိုးရနဲ့တပ်မတော်ဘက်ကတော့နိုင်ငံတကာနဲ့လူခွင့်ရေးအဖွဲ့တွေကစွပ်စွဲနေသလောက်လူခွင့်ရေးချိုးဖောက်မှုတွေကျွလွန်ခဲ့တာမရှိကြောင်းနဲ့ကျွလွန်သူတွေကိုစုံစမ်းဖော်ထုတ်အရေးယူတာတွေရှိခဲ့တဲ့အကြောင်းပြောဆိုထားပါတယ်တစ်ချိန်တည်းမှာပဲဗြိတိန်အခြေစိုက်ရိုဟင်ဂျာအရေးလှုပ်ရှားမှုအဖွဲ့ကတော့အပြည်ပြည်ဆိုင်ရာတရားရုံး ICJ ကကြားဖြတ်အမိန့်ထုတ်ပြန်ထားပေမဲ့လိုက်နာဖို့ပြက်ကွက်နေတယ်လို့ပြောဆိုထားပါတယ်။ကမ္ဘာတရားရုံးရဲ့အမိန့်ကိုမြန်မာနိုင်ငံကလိုက်နာအောင်နိုင်ငံတကာကဖိအားပေးဖို့ကိုလည်းမနေ့တုန်းကပဲကြေညာချက်ထုတ်ပြန်ပြောဆိုထားပါတယ်ရှင်။ကျမမိခါပါ VOA အတွက်ရန်ကုန်ကနေသတင်းပေးပို့ထားတာဖြစ်ပါတယ်ရှင်။